ခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေနေထိုင်ခဲ့တဲ့ကျေးရွာတွေကိုမြန်မာအာဏာပိုင်တွေကမြေထိုးဆက်တွေနဲ့အပိတန်ရှင်းလင်းဖျက်ရှားပစ်ခဲ့တာကိုဂျိုရုတပ်ပုံတွေအရတွေ့ခဲ့ရကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Human Rights Watch ကပြောဆိုလိုက်ပါတယ
် What we're seeing in this areaisn't just the knocking down of dilapidated structures
ရင်းပြစီနေတဲ့အဆောက်အဦတွေကိုဖြိုချအောင်တတ်မဟုတ်ပဲတချိန်ကရှိခဲ့တဲ့ကျေးရွာတွေကိုအပိတန်ရှင်းလင်းဖယ်ရှားခဲ့တာတွေ့ရပြီးတင်ရှားတဲ့အမတ်သားတစ်ပင်စိုက်ခင်းပြိုးခင်းဆိုလို့ဘာတစ်ခုမှမတွေ့ရတော့တဲ့အကြောင်း HR အဖွဲ့ရဲ့အာရှရေးရာသုတေသီ Richard Weir ကတွေ့ရှိချက်တွေကိုဒီကနေ့ထုတ်ပြန်ချိန်မှာပြောဆိုသွားတာပါရစမှုကင်းနဲ့ဖြစ်ပေါ်ခဲ့တဲ့နေရာတွေဖြစ်ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကစစ်ဆေးခွင့်ရမယ့်အချိန်ထိရှင်းလင်းဖယ်ရှားတဲ့လုပ်ငန်းစဉ်တွေကိုချက်ချင်းရပ်ဆိုင်ထားဖို့ကုလသမဂ္ဂလူညွန်ရေးကောင်စီ Agency တွေနဲ့အလှူရှင်တွေကတောင်းဆိုကြဖို့လည်းတိုက်တွန်းထားပါတယ်ပြည်ရနေဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာလူညွန်ရေးကိစ္စကတွေကိုစီးနင်းတက်ခဲ့တဲ့ ARS စွန့်ရအုပ်စုကိုမြန်မာလူညွန်ရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွင့်ရေးချုပ်ပေါင်းမှုတွေအကြီးအကျယ်ကျွလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်နဲ့လူခွင့်ရေးဖွဲ့တွေကဆွဆွဲထားကြတာပါဒါပေမဲ့လည်းမြန်မာစစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေသလိုလူခွင့်ရေးချုပ်ပေါင်းမှုတွေမရှိကြောင်းငြင်းဆန်ထားပြီးချုပ်ပေါင်းသူတချို့ကိုလည်းအပြစ်ပေးအရေးယူထားတာတွေရှိပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကတကြောပြန်ပြုခတ်တဲ့ကြောင်းအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့အဆောက်အဦတွေကိုရှင်းလင်းမှုတွေကိုတော့ပြီးခဲ့တဲ့နိုဝင်ဘာလမှာစတင်ခဲ့ပြီးတလားလောက်ရန်နာထားပြီးဒီနှစ်ဒီဇန်နဝါရီလမှာပြန်လည်စတင်ခဲ့တာဖြစ်ကြောင်းလဲ HRW ကပြောဆိုခဲ့ပါတယ်နိုဝင်ဘာ17ရက်နေ့ကနေဒီလဖေဖော်ဝါရီလ19ရက်နေ့ထိမှတ်တမ်းတင်ရယူထားတဲ့ဂျေရုတပ်ပုံတွေအရအနည်းဆုံးကြီးရွာတွေနဲ့စက်ကင်းပေါင်း55ခုကိုလုံးဝဖျက်ရှားပစ်ခဲ့ကြောင်းလဲပြောဆိုထားတာပါရာဇဝမှုကင်းဖြစ်ရာအထောက်အထားတွေကိုတမင်သက်သက်ဖြစ်စည်းတာတရားရေးဆိုင်ရာလုပ်ငန်းတွေကိုဟန်တားရရောက်ကြောင်းလဲ HRW ရဲ့အာရှရေးရာညွှန်ကြားမှု Brad Adams ကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်